ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပါမယ်။ပထမအဦးဆုံးအနေနဲ့ကတော့ကရင်ပြည်နယ်ကော့ဂရိတ်မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ဖူးပေါင်းတပ်တွေကြားတပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်ပစ်ခတ်မှုတွေအပြင်စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသားတွေထိခိုက်သေဆုံးသူ20ကျော်နေပြီလို့စစ်ဘေးဒုက္ခသည်တွေကိုကူညီတဲ့အဖွဲ့တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှကပြောပြပေးမှာပါ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာနိုဝင်ဘာလ30ရက်နေ့ကစပြီးကော့ကရိတ်မြို့နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအရက်သားတွေနေထိုင်နေတဲ့ကျေးရွာတွေပါမကျန်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေအကြိမ်ကြိမ်လုပ်ခဲ့တာပါနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေကလည်းမြို့ပေါ်လူနေရပ်ကွက်တွေကျေးရွာတွေနမ်းမှာဖြစ်တဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်နှစ်ဖက်အတွင်းမှာတော့အရက်သားဒေသခံတွေ20ကျော်တိတ်ဆုံးခဲ့ရတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းအတည်ပြုခဲ့ပြီးဆယ်ကနန်းနဲ့တိတ်ဆုံးတာတွေရှိခဲ့တယ်ဆိုပြီးပြောပါတယ
်နှစ်ဖက်တိုက်ပွဲတော့ပုံမှန်ထိစပ်ပွဲတော့နေ့စဉ်နေ့တိုင်းဖြစ်တယ်လို့ဒါမျိုးရှိတယ်လေနောက်တစ်ခုကတော့အဲ့ဒီဆက်ဆက်ပြီးတော့မှအဲ့ဒီလက်နက်ကြီးတို့ဒီတို့ကပါလာတာအဲ့လိုဆက်လို့လေအရက်သားတွေကကိုထိခိုက်စေဆောင်းတာပေါ့ကျွန်တော်ဆိုင်ကနေတော့ပြောမှဆိုတော့ကောင်းတယ်ခင်ဗျာနော်ဒီကြောင်ကတော့ဒီခက်မှန်လို့မရဘူးကျွန်တော်လူကြမ်းတိုက်ခိုက်မှောက်ကိုများတယ
်ဒီဇင်ဘာလ14ရက်နေ့ထိကော့ကရိတ်မြို့နယ်နဲ့အနီးပတ်ဝန်းကျင်ကျေးရွာတွေစီကိုစစ်ကောင်စီဘက်ကကင်းထောက်လေရင်ပြန်တန်းလာပြီးလက်နက်ကြီးနဲ့ပစ်ခတ်တာတွေဆက်လုပ်နေပြီးဒေသခံတွေတောင်းနေချီပြီးဘေးလူရာကိုထွက်ပြေးနေရပါတယ်ကရင်မျိုးသားစီယုံထိန်းချုပ်ရာတမ6နယ်မြေထဲမှာတော့ကော့ကရိတ်မြို့နယ်တိုက်ပွဲပြင်းထန်တဲ့အတွက်စစ်ဘေးရှောင်သူ9000လောက်ထွက်ပြေးနေရပြီးအဲ့ဒီထဲကအရေးပေါ်စားနပ်ရိက္ခာလိုအပ်နေတဲ့စစ်ဘေးရှောင်3000ထက်မနည်းရှိတယ်လို့လဲစောလေးကပေါ်ကပြောပါတယ
်ရှင်းနေသမှာတော့တချို့စစ်ဘေးရှောင်တွေလည်းဇာတ်မှာရှိသည်ရှိတယ်ဒါပေမဲ့တကယ်အရေးပေါ်ပေါ့နော်အရေးပေါ်ဆိုတာကဘဝသားစရာတောက်စရာရက်ခက်ခဲနေတဲ့စစ်ဘေးရှောင်ပါပဲဒီတမ6တမပေါ့နော်အဲ့ဒီကျွန်တော်ရောက်လာတော့ဒီကရာပေါ့ဒီကရာဆိုတော့ကော့ကရိတ်ဆင်ပေါ့နော်အဲ့ဒီကော့ကရိတ်ဆင်မှာတော့ဒီလေလောကရောသုံးကောင်းရှိတယ်ဗျအဲ့တော့အနည်းဆုံးခံတယ်ဆိုအဲ့ဒါကယူပေါ်ဆမ်းရိတ်ကလိုအပ်နေတာပေါ့နော
်နှစ်ပတ်အတွင်းနှစ်ပတ်တိုက်ပွဲတွေကြောင့်အရက်သားတွေရဲ့နေအိမ်အဆောက်အဦတွေဈေးဆိုင်တွေယာနဲ့ချီပြီးပျက်စီးခဲ့ရပါတယ်လက်နက်ကြီးနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအတွင်းဒီကြောင့်ကနေဘုံကျဲတိုက်ခိုက်မှုတွေအတွင်းဒေသခံတွေဟာဒဏ်ရာရတာတောင်စေကူတာခွင့်မရပဲတေဆုံးရတာတွေအပြင်ဖုန်းနဲ့အင်တာနက်ဆက်တောက်မှုညမထွက်ရမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်လည်းထွက်ပြေးနေကြရတဲ့မိသားစုတွေအချင်းချင်းတကွဲတပြားနဲ့အဆက်အသွယ်မရတာတွေဖြစ်ပေါ်ခဲ့ရတယ်လို့လည်းဒေသခံတွေကပြောပြခဲ့ပါတယ်ရှင်